သမ္မတဦးတင်ကျော်မေလအစောပိုင်းကအမိန့်ထုတ်ထားတဲ့အတိုင်းမြေသိမ်းမှုပြဿနာကိုဥပဒေနဲ့အညီဖြေရှင်းပြီးတဲ့အထိတီလဝါအထူးစည်းဝေးဇုံကမြေယာသိမ်းပိုင်မှုကိုရပ်ဆိုင်ထားဖို့ဒေသခံတွေလွန်ခဲ့တဲ့ဇူလိုင်လကပန်ချထားပါတယ်။တီလဝါအထူးစည်းဝေးဇုံဒုတိယအဆင့်အပိုင်းခကိုမြန်မာနဲ့ဂျပန်ကိုယ်စားလှယ်တွေအောက်တိုဘာ21ရက်နေ့ကနေပြည်တော်မှာနားလည်ဖို့စာကြံလွှာလက်မှတ်ထိုးကြပါတယ်။တီလဝါပထမအဆင့်အပိုင်းခကိုတော့2023မှာနားလည်မှုစာကြံလွှာလက်မှတ်ထိုးပြီးနှစ်နှစ်ကြာတဲ့အခါ2025စက်တင်ဘာလမှာဖွင့်လှစ်နိုင်ခဲ့ပါတယ်။ဒီလိုဝအပွိုင်းကကိုဖွင့်လှစ်နိုင်တာဟာဦးသိန်းစိန်အစိုးရရဲ့အိမ်မက်အကောင့်ထဲပေါ်လာတာဖြစ်တယ်လို့ဒုသမရကတင်စားပြောဆိုသွားပါတယ်။မြေကတစ်ထောင်နီးပါးရှိတဲ့ဇုံအပိုင်းကမှာစက်ရုံအလုပ်ရုံ20လောက်ရှိပြီးစတင်လည်ပတ်နေကြပြီဖြစ်ပါတယ်။နိုင်ငံပေါင်း15နိုင်ငံကကုမ္ပဏီ90ကျော်ရင်းနှီးထားကြတဲ့အထက်မှာအများစုကဂျပန်ဖြစ်ပါတယ်။တရုတ်၊ကိုရီးယား၊အမေရိက၊ဆွီဒန်၊ဩစတြေးလျ၊အာဆီယံနဲ့မြန်မာကုမ္ပဏီတွေပါဝင်ပါတယ်။ဒီလိုဝအပိုင်းကကိုရှင်းတင်မှာပြည်စည်းမယ်လို့ညွှန်လဲရပြီးဧက2000နီးပါးရှိတဲ့အပိုင်းခကိုလည်းအကောင့်ထဲပေါ်ဖို့စီစဉ်နေပါသေး
။ဒါပေမဲ့ဒေသခံတွေနဲ့အစိုးရအကြားမှာမြေယာတက်တနာတွေမဖြေရှင်းနိုင်သေးရင်အပိုင်းခကိုအကောင့်ထဲပေါ်နိုင်မှာမဟုတ်ဘူးလို့ဂျပန်ဘက်ကမြင်ပါတယ်။ဒါကြောင့်မြေပြက်တနာမရှိတဲ့နေရာတွေမှာဇုံအပိုင်းခကိုစတင်အကောင့်ထဲပေါ်မယ်လို့သိရပါတယ်။အခုအထိဒေါ်လာ1900ကျော်ဘူးရင်းနှီးထားပြီးနှစ်စဉ်ဒေါ်လာ300ကျော်ဘူးတင်ပို့နိုင်လိမ့်မယ်လို့ခန့်မှန်းပါတယ်။ဇုံအပိုင်းကကြီးမှာအလုံးနေရာ1000ခွဲပေါ်လာမှာဖြစ်ပြီးဇုံအပိုင်းခခွေးမှာ3000လောက်အထိရှိလာနိုင်တယ်လို့မျှော်လင့်နေပါတယ်။အစိုးရရန်ရာရဲ့ကျိုးနီစနစ်ကိုကျော်လွှားနိုင်ဖို့အတွက်တီလဝါဇုံထဲမှာတနေရာတည်းအသီးအစီးဆောင်ရွက်နိုင်တဲ့ One Stop Service Center ရုံးခန်းဖွင့်ထားပါတယ်။တီလဝါဇုံထဲမှာတင်လိုအပ်တာတွေကိုပြီးစီးနိုင်မှာဖြစ်ပါတယ်။
ဒီလိုဟာအထူးစီးပွားရေးဇုံအတွက်နစ်နာဆုံးရှုံးတာကိုနေရာရွှေပြောင်းပေးရသူတွေမချေနှက်လို့တိုးကြိုကိုသွားရောက်တိုင်ကြားတာနှစ်ကြိမ်ရှိနေပါပြီ။လွန်ခဲ့တဲ့3နှစ်ကနစ်နာဆုံးရှုံးခဲ့တာတွေကိုမဖြေရှင်းသေးပဲစီမံကိန်းကိုဆက်လက်အကောင့်အထည်မဖော်ဖို့ဒေသခံကြီးရွာ6ရွာကကိုယ်စားလှယ်တွေလွန်ခဲ့တဲ့စက်တင်ဘာလကတိုးကြိုကိုသွားရောက်ပြီးအပြည်ပြည်ဆိုင်ရာစီးပွားရေးအေဂျင်စီ JICA နဲ့တွေ့ဆုံဆွေးနွေးပါလေ။အခုလိုတိုးကြိုအထိသွားပြီးကန့်ကွက်နိုင်အောင်Adrise International အဖွဲ့ကစီစဉ်ပေးပါတယ်။2014ဇွန်လကလည်းဂျပန် NGO မဲခေါင် Watch ကစီစဉ်ပေးတဲ့အတွက်ဒေသကရွာသား3ဦးတိုးကြိုကိုတွားပြီးတီလဝါစီမံကိန်းရဲ့ခြုံရင်းချက်တွေကိုကိုယ်တိုင်တင်ပြကြပါတယ်။အကြောင်းမထူးလို့ဒုတိယအကြိမ်တွားရောက်တာဖြစ်ပါတယ
်။တီလဝါစီမံကိန်းအတွက်နေရာရွှေ့ပြောင်းပေးရလို့နှစ်နာဆုံးရှုံးတာကိုရန်ကုန်ဂျိုင်ဂါယုံကိုတင်ပြပေမဲ့ဂယုမဆိုင်တဲ့အတွက်အခုလိုတိုးကြိုအထိတွားရောက်ရတာဖြစ်ပါတယ်။ဂျိုင်ကာလက်ခံထားတဲ့တီလူဝါဒေတာပတ်ဝန်းကျင်အကျိုးသက်ရောက်မှုစစ်တမ်းကိုရွှေပြောင်းခံရသူတွေလက်မခံနိုင်ပါဘူး။ဂျိုင်ကာဟာအစိုးရပြောတာကိုသာလက်ခံပြီးမြေယာပိုင်ဆိုင်မှုကိုစစ်ဆေးတာမျိုးမလုပ်ပါဘူး။စောက်ပေးထားတဲ့အိမ်တွေဟာလမ်းထဲနေနေတာမို့မိုးရွာတဲ့အခါမှာအိမ်သာနဲ့ရေရင်းမှာရေရှမ်းကုန်တာကြောင့်ရေညစ်ညမ်းမှုနဲ့ကြုံရပါတယ်။ကျန်းမာရေးဌာနကတက်ဆင်ထားတဲ့ဆက်တွင်း9တွင်းကိုစစ်ဆေးတဲ့အခါမှာအာလုံးဘက်တီးရီးယားပိုးတွေပါနေတာတွေ့ရလို့တောက်သုံးဖို့မသင့်တော်ကြောင်းသိရပါတယ်။ရွှေပြောင်းရေးအစီအစဉ်ကိုပြီးစလွယ်လုပ်ထားတာထင်ရှားနေပါတယ
်။ဒီလိုဟာအထူးစီးပွားရေးဇုံအတွက်နေရာရွှေပြောင်းပေးရသူတွေကိုလူ့ခွင့်ရေးဆရာဝန်အဖွဲ့ Physician for Human Rights ကစုံစမ်းလေ့လာတဲ့အခါမှာဒေသခံတွေရဲ့အခြေအနေဆုတ်ယုတ်သွားတာတွေ့ရတယ်လို့ဆိုပါတယ်။ပထမအတုပ်ရွှေပြောင်းတဲ့အိမ်တောင်စု80လောက်ကိုတောင်အဆင့်မီအောင်မထားနိုင်တဲ့အတွက်နောက်ထပ်ရွှေပြောင်းမဲ့သူတွေစိတ်ပြည့်နေပါလေ။ဒီတန်ကျွင်းသွားတဲ့နေအိမ်တွေအတွက်ရောကြီးပြီးပြီမဲ့နေရာသစ်ပါဘဝသစ်တိဆောက်ဖို့အတွက်မလုံမလောက်ဖြစ်နေပါလေ။အခုလိုပြီးကပြည့်လောက်တာမျိုးနောက်ထပ်မဖြစ်ဖို့ဒေသခံတွေကလိုလားနေပါလေ။အရေးရှိစီးပွားရေးရှင်တန်ရေးဟာဒေသခံပြည်သူလူထုဘဝတဲ့ပိုပြီးအရေးကြီးနေကြောင်းတီလဝါစီမံကိန်းကပြတ်တာနေပါလေ။နေရာရွှေပြောင်းဖို့ကအဓိကထားပြီးဖြစ်ပေါ်လာတဲ့ဆိုးကျိုးကိုဖြေရှင်းဖို့တာဝန်မယူတာတုံ့နှိရှိနေပါပြီ။ရှိနေတဲ့ပြဿနာတွေကိုဖြေရှင်းပြီးမှဇုံအပိုင်းခကိုအကောင့်ထဲပေါ်တဲ့နယ်လို့လယ်သမားဘက်ကတင်ပြပါတယ်။ဒီလိုဟာအရင်အနည်းတစ်ဝက်လောက်ဟာဂျပန်ကလာရန်မှုဒေသခံနစ်နာမှုမှဂျပန်ကိုအဓိကထားပန်ကြားနေရတာဖြစ်ပါတယ်။ဒဝယ်နဲ့ကြောက်ဖြူအထူးစီးပွားရေးဇုံတွေကိုလည်းစတင်အကောင့်ထဲပေါ်နေပြီဖြစ်လို့ဒ ီသူနစ်နာဆုံးရှုံးမှုမရှိရလေအောင်ဒီလိုဟာဟာဆန္ဒမူနာဖြစ်တဲ့နယ်လို့ယူဆနေကြပါတယ်ခင်ဗျာ။